ဒီပတ်အာဆီယံနိုင်ငံခြားရေးဝန်ကြီးများစည်းဝေးမှာမြန်မာပေါ်တင်းတင်းမာမာအရေးယူဖို့တွန်းအားပေးကြရမှာမလေးရှားကဥဆောင်လိုက်မယ်လို့ပြောနှင်ထားကြပါတယ်။လာမယ့်စည်းဝေးမှာအာဆီယံရဲ့ဝန်ကြီးအဆင့်အစည်းအဝေးတွေမှာမြန်မာနိုင်ငံရဲ့နိုင်ငံရေးအဆင့်ဝန်ကြီးတွေတက်ရောက်ခွင့်ပိတ်ပင်ဖို့နဲ့အဆုံးသတ်လုပ်ငန်းစဉ်အတွက်မူပေါင်းတရရှာဖွေဖို့မလေးရှားနိုင်ငံကအဆိုပြုမယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူတင်အဗ်ဒူလာကသူ့ရဲ့ Facebook လူမှုစာမျက်နှာမှာ29ရက်နေ့ကတင်ထားခဲ့ပါတယ်။အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900တိုးတက်မှုမရှိတာပေါ့အာဆီယံနိုင်ငံယာယီဝန်ကြီးများရဲ့ဗုဒ္ဓနေ့စည်းဝေးမှာအပြင်းထန်ဆွေးနွေးကြလိမ့်မယ်လို့လည်းညွှန်နှိမ့်ထားကြပါတယ်။သဘောတူညီချက်900ရဲ့အဆုံးသတ်ကစားပွဲကဘာလဲလို့လဲသူက AFP သတင်းဌာနနဲ့တွေ့ဆုံဆဲမှာမေးခွန်းထုတ်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်900ဆုံးဖြတ်ချက်အတိုင်းဆက်သွားမလားတိုးတက်အောင်လုပ်မလားအသစ်တစ်ခုကိုဖန်တီးမလားလို့မစ္စတာဆိုင်ဖူတင်ကလူမှုစာမျက်နှာမှာလည်းမေးထားခဲ့တာပါ။ဒါပေမဲ့အာဆီယံကနေမြန်မာနိုင်ငံကိုထုတ်ပြဖို့အထီတော်ဘယ်တိုင်းပြည်ကမှတောင်းဆိုမယ်လို့မျှော်လင့်မထားပါဘူးလို့အကြီးအကဲအာဆီယံတန်တမာတူက AFP ကိုပြောပါတယ်။ NLD အမှတ်ဥဖြိုးစရာသောထင်ရှားတဲ့ဒီမိုကရေစီတက်ချွာလို့ရှားသူဦးဂျီမီ၊ကိုအောင်သူရစွာနဲ့ကိုလမျိုးအောင်တို့ကိုအရင်ပတ်ကကွန်မြူနီကေတ်ခဲ့တဲ့ပုံမှာအာဆီယံကရှုတ်ချခဲ့ပြီလည်းဖြစ်ပါတယ်။